ကဘာမကျေတွေ့မြမပြည့်ကြီးရှိဖို့အတွက်ကျွန်တော်တို့နိုင်ငံတော်တချင်းကအတိလင်းဖော်ပြထားတာကိုတွေ့ရပါလိမ့်မယ်။တရားမျှတခြင်းလွတ်လပ်ခြင်းနိုင်ငံသားအလုံးစိတ်နှလုံးငြိမ်းချမ်းခြင်းအခွင့်အရေးတူညီပြီးဝါဒဖြူစင်တဲ့နိုင်ငံဖြစ်ခြင်းဆိုတာတွေဟာပြည်တော်စုမြန်မာနိုင်ငံရဲ့အမွေအနှစ်အစစ်တွေပဲဖြစ်ပါလေ။ဒီအမွေအနှစ်တွေကိုထိမ့်သိမ်းဆောက်ရှောက်နိုင်မှကဘာမကျေတွေ့မြမပြည့်ကြီးတည်ရှိနေမှာဖြစ်ပါလေ။ကဘာမကျေမြမပြည့်ကြီးဖြစ်ဖို့အတွက်လွတ်လပ်တဲ့အသင်းဖွဲ့တွေရှိရမယ်ဆိုတဲ့အကြောင်းကိုကျွန်တော်တင်ပြနေတာပဲဖြစ်ပါတယ်။ဒီတစ်ပတ်မှာတော့လွတ်လပ်တဲ့အသင်းဖွဲ့တွေအပါအဝင်လူပုဂ္ဂိုလ်တူးချင်းစီပါသတိထားရမယ် Electronic ဆက်သွယ်ရေးပုံမှန်66ခါကြီးအကြောင်းကိုကျွန်တော်တင်ပြမှာဖြစ်ပါတယ်။ပုံမှန်66ခါကြီးရဲ့အဓိပ္ပာယ်ကတော့ Facebook အပါအဝင်ဆက်သွယ်ရေးကွန်ရက်တစ်ခုကိုအသုံးပြုပြီးလူတစ်ယောက်ကို6လန်တောင်းယူတာအနိုင်ထက်ပြုတာမတရားကန့်ကွက်တားဆီးတာအတိအဖြတ်တာနှောက်ယှက်တာမလျော်ဩဇာအသုံးပြုတာချင်းချောက်တာစရတီလုတ်ခဲ့မယ်ဆိုရင်ထောင်တန်3နဲ့ဒါမှမဟုတ်ငွေတန်ဒါမှမဟုတ်ထောင်တန်ရောငွေတန်ပါနှစ်ရက်စလုံးချမှတ်နေတဲ့အကြောင်း2004ခုနှစ်မှာစစ်အစိုးရကပြတ်ထန်းခဲ့တာဖြစ်ပါတယ်။သမ္မတဦးသိန်းစိန်အစိုးရလက်ထက်မှာပုံမှန်66ဂါကြီးနဲ့အရေးယူခံရတဲ့လူတွေတော်တော်များများရှိခဲ့ပါတယ်။အဲ့ဒီအထက်ကမှကျွန်တော်မှတ်မိသလောက်တင်ပြရမယ်ဆိုရင်ကဗျာဆရာမောင်ဆောင်ခဖြစ်ပါတယ်။မောင်ဆောင်ခဟာသူရဲ့ကိုပိုင် Facebook အကောင့်ကနေပြီးပုံရိပ်ဆိုတဲ့ခေါင်းစဉ်နဲ့သမရကိုတယောတဲ့ကြပြတပုတ်ရေးသားခဲ့ပါတယ်။ဒါကြောင့်ရှေပီတာမြို့နယ်ရက်စခန်းကမောင်ဆောင်ခကိုဖမ်းဆီးအရေးယူတရားစွဲဆိုခဲ့ပါတယ်။နောက်တစ်ယောက်ကတော့တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအွန်လိုင်းကို Facebook လူမှုကွန်ရက်စာမျက်နှာပေါ်ကတယောခဲ့တယ်လို့ဆိုတဲ့မတ်ချောစန်ဒီကျွန်းခေါ်ချစ်သမီးဆိုသူပဲဖြစ်ပါတယ်။နောက်ထပ်လူတည်နေတဲ့ဖြစ်စဉ်တစ်ခုကတော့2015ခုဒီဇင်ဘာလကဖြစ်ခဲ့တာပါ။စကိုင်းတိုင်းခင်ဦးမြို့နယ်မြက်ကန်သာရက်ွက်ဖျားဝဲမှာလုံကျုံရင်ရဲရရှိတယောက်ကလူငယ်တယောက်ကိုဒုနဲ့ရိုက်ခဲ့တဲ့အတွက်ခေါင်းကွဲသွားပါတယ်။အဲ့ဒီလူငယ်ကအကြောင်းမဲ့ရိုက်တဲ့ရဲကိုအရေးယူပေးဖို့အုတ်ချုပ်ရင်းမှုနဲ့ရဲတပ်ဖွဲ့တွေစီတိုင်ကြပါတယ်။ဒါပေမဲ့အကျိုးတရားမှုမရှိခဲ့ပါဘူး။ဒါကြောင့်ရဲထုတ်ဝင်းအမိကိုအသုံးပြုတဲ့ Facebook အကောင့်ကနေပြီးရဲဝန်တန်းတွေနဲ့အုတ်ချုပ်ရင်းမှုတွေကိုကျေးဇူးမသိတတ်သူတွေဆိုတဲ့သဘောမျိုးရေးသားခဲ့တယ်လို့ဆိုပြီးမြက်ကန်သာအုတ်ချုပ်ရင်းမှုကပုံမှန်66ဂါကြီးနဲ့တရားစွဲဆိုပါတယ်။ခုနောက်ဆုံးကျွန်တော်မှတ်မဲ့သူတယောက်ကရာပြည့်စုသူပဲဖြစ်ပါတယ်။ရာပြည့်စုသူဟာနိုင်ငံတော်အကြီးအကဲတွေကိုဂုဏ်သိက္ခာညွှန်းနှံစီတဲ့ရေးသားချက်တွေကို Facebook ကနေရေးသားနေရဆိုတဲ့အကြောင်းပါတီငယ်တစ်ခုကအမျိုးသမီးတယောက်ရဲ့တိုင်တက်ချက်ကြောင့်မော်ဘီမြို့နယ်ရက်စခန်းကဖမ်းဆီးအရေးယူတာကိုခံထားရပါတယ်။ဒီနေရာမှာပုံမှန်66နဲ့ပတ်သက်ပြီးကျွန်တော်အထူးသတိထားမိတာကတော့အာမခံမပေးတာပဲဖြစ်ပါတယ်။ဖမ်းဆီးခံရတဲ့လူတယောက်ဟာတန်တရားအကျိုးခံစားခွင့်တော့မရဘဲချုပ်နှံခံရတယ်ဆိုတာကတော့အတော့ကိုဆူလွန်းလာပါတယ်တကယ်တော့ Facebook စာမျက်နှာတွေကိုအသုံးပြုနေသူတွေဟာပိုင်ရှင်နာမည်အမှန်တွေရှိသလိုနာမည်အတုတွေလည်းအများကြီးရှိပါတယ်2012ခုနှစ်ကျွန်တော်အချင်းအောင်ကလွတ်မြောက်လာတော့ Facebook အသုံးပြုသူတွေကိုလေ့လာကြည့်ဖို့ပါတယ်အထူးသဖြင့်လူမှုရေးသက်သက်အသုံးပြုတာတက်ကြော်လွန်ပြီးအသုံးပြုတဲ့လူတော်တော်များများဟာနာမည်အတုတွေအသုံးပြုတာကိုတွေ့ရပါတယ်ပို့ဆိုတာကတော့လူတစ်ယောက်ရဲ့နာမည်ကိုယူပြီးအခြားတစ်ယောက်ကသုံးစွဲနေတာပဲဖြစ်ပါတယ်ဒါကြောင့် Facebook လို electronic စာမျက်နှာတွေကြောင့်အရေးယူတော့မယ်ဆိုရင်အသုံးပြုသူဟာတကယ်ဟုတ်မဟုတ်စစ်ဆေးပြီးမှဖမ်းဆီးချုပ်နှောင်တာမျိုးဖြစ်တင်ပါတယ်။ဥပဒေရဲ့သဘောကူကအပြစ်မရှိတဲ့သူကိုဖမ်းဆီးချုပ်နှောင်မိတာလောက်အကြီးတန်းတာမျိုးမရှိပါဘူး။ကျွန်တော်တို့မြန်မာနိုင်ငံဟာနှစ်ပေါင်းများစွာလူမသိသူမသိဥပဒေတွေနဲ့အရေးယူခံရတဲ့အဖြစ်တွေများပြားလှပါတယ်။အထူးသဖြင့် internet ခေတ်ကိုရောက်လာတဲ့ဒီနှစ်ချိန်မှာဆိုရင်ပိုပြီးသတိထားကြရည်ရှိလာပါတယ်လက်ကင်ဖုန်းအသုံးပြုတဲ့အရေးအတွက်ဟာတန်း30ကျော်လာပြီး Facebook လို Social Media တွေကိုအသုံးပြုတဲ့အရေးအတွက်ဟာလည်းတဟုန်တိုးတိုးမြင့်လာတဲ့အချိန်ဖြစ်ပါတယ်ကျွန်တော်အရင်ကတင်ပြဘူးသလိုပဲ Facebook လို Social Media တွေကိုလူတယောက်တိုင်းဟာတာဝန်တိတိအကျိုးရှိရှိနဲ့လွတ်လွတ်လပ်လပ်အသုံးပြုနိုင်ဖို့ရည်ရွယ်ချက်ကောင်းတွေနဲ့ဖန်တီးခဲ့ပေမဲ့လည်းအမုန်းတရားတွေဖန်တီးသူတွေရှိနေပါတယ်လူတယောက်ချင်းစီရဲ့လွတ်လပ်မှုကိုအစစ်စစ်အမင်းများမရှိအာမခံမရှိဖန်ဆီးနိုင်တဲ့ပုံမှန်66ဂါကြီးလို့ဥပဒေလည်းရှိနေပါတယ်။ဒီတော့ဒီအခြေအနေတွေကိုပြည်သူအစိုးရတဲ့လက်ထက်မှာပြင်ဆင်ဖို့လိုအပ်တဲ့အကြောင်းတင်ပြလိုက်ရပါတယ်။ကျေးဇူးတင်ပါတယ်။ကျွန်တော်ချင်းမီပါ။တို့ပြေတို့ပြေကြောင်းစုအမွေအမြဲတည်ကြံစေအတ
big town